အာဖရိကတိုက်အနောက်ဘက်ခြမ်းကစတင်ဖြစ်ပွားပြီးတော့လူအများကိုကူးစက်သေးချေစေတဲ့အီဘိုလာရောဂါပိုးကိုနိုင်ငံတကာမှာသတိထားစောင့်ကြည့်နေကြပါတယ်။မြန်မာနိုင်ငံမှာလည်းကူးစက်မှုမရှိအောင်လို့စောင့်ကြပ်စစ်ဆေးမှုတွေစတင်လှုပ်ဆောင်နေပြီလို့အစိုးရပိုင်းသတင်းစာနဲ့မီဒီယာတွေကနေပြောနေပေမဲ့အခြေအနေတွေဟာလုံလောက်မှုရှိပါရဲ့လား။အကြောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်
။အီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရတဲ့အာဖရိကအနောက်ဘက်ခြမ်း၊ဂီနီ၊လိုင်ဗီးရီးယား၊နိုင်ဂျီးရီးယားနဲ့ဆီလာရီယွန်လေးနိုင်ငံကလူပေါင်း1300ကျော်မှာအခုချိန်ထိလူ930နီးပါးသေဆုံးခဲ့ရပြီဖြစ်ပါတယ်။အခုလိုပြင်းထန်တဲ့ကူးစက်မြန်အီဘိုလာရောဂါပိုးအန္တရာယ်ကိုတားဆီးကာကွယ်နိုင်ဖို့မြန်မာနိုင်ငံမှာစတင်ဆောင်ရွက်နေတယ်ဆိုပေမဲ့ထိရောက်မှုရှိအောင်လုပ်ဖို့လိုသေးတယ်လို့ကျန်းမာရေးပညာရေးဆောင်မတွေရေးသားနေသူရန်ကုန်မြို့ကအထွေထွေရောဂါကုဆရာဝန်ကြီးဒေါက်တာမြင့်ဦးကပြောဆိုလိုက်ပါတယ
်။ဒီနေ့သတင်းစာမှာပါပါတယ်။ဒီကျွန်တော်တို့ဒီကုသယောဂနေနေဌာနအနေနဲ့လေစိတ်ကနေစပါเนาะဆောသူတို့ကလေစိတ်တင်မကအာသာချက်ပွိုင်းနေပါဗျာဒီရင်းကိုဝင်နေပေါ့တွေဆိုတော့သင်းမောတွေပါမှာပေါ့နေသက်ပေါ်လာတွေပါမှာပေါ့အဲ့ရနေခုနကအထူးသဖြင့်အာဖရိကလာတဲ့လူတွေဝင်လာတဲ့လူတွေကိုဖျားနေတာနာနေတာစင်တန်နေပေါ့သူတို့ကြီးအာနေကလားပေါ့ဒါရီအစအဲ့လိုရှိရင်တော့သူတို့ကကွာရန်တင်းလုပ်မှာပေါ့အဲသူတို့လုံနေတာအပြားတိုက်တာပဲလုံနေတယ်ဒီဘူလာဗိုင်းရပ်စ်ရှိလားမရှိလားသူတို့ဖောက်ဆင်းနေတဲ့အဆင်မရှိဘူးအဲကျွန်တော်ကဗာလဲဆိုဒီဘူလာရဲ့လက္ခဏာတွေပေါ့ဗျာတုပ်ကွေးတို့သွေးယူသလိုအဲအဲ့လိုမျိုးလူပါလာရင်တော့သူကွာရန်တင်းလုပ်လိုက်မှာပေါ့လောက်ပြီးတော့သူ့ကိုဘယ်မှာမသွားနဲ့နေရာတနေရာမှာထားသူ့ကိုစစ်သွေးဆမ်ပယ်တွေဖောက်ပြီးတော့နိုင်ငံခြားကိုပို့အဲ့လိုမျိုးသူလုပ်မှာပေါ့အဲ့ဒီတော့မှ confirm ဆိုတာပြလာမှာပေါ့ဒါပေမဲ့အဲ့လိုမသိဘဲနဲ့လွတ်သွားတဲ့လူတွေအပြားမရှိဘဲနဲ့ဝင်လာတဲ့လူကပြည်ရင်းမှာဖျားပြီးဆိုရင်ဟောဘယ်လိုလုပ်မလဲဆိုတော့အဲဒီအဆင့်တွေတော့ဒါတော့ကျမရဲ့ခန္ဓာကလည်းပြီးတော့လုပ်တော့လုပ်နေပါလေအခုတော့ပြည်ရင်းမှာကအရင်နဲ့ပို့ပြီးတော့ခီးသွားရဝင်လာပြီအာဖရိကလည်းလာမှာပဲလေနော်အဲ့တော့ဒါပို့ပြီးတော့ဆောင်ကြပ်ကြည့်ရမယ်အထူးသဖြင့်အဲ့မှာဒီလေစိတ်မှာဒီသူတို့ဒီ check လုပ်တဲ့လူတွေမကကျမရေဝန်ထမ်းတွေထားပြီးတော့ဆောင်ပါနော်အဲ့လိုမျိုးကျွန်တော်လုပ်ဖို့လိုမှာပေါ့အဲ့တော့နောက်လူတို့အနေနဲ့ကတော့အီဘိုလာဆိုတဲ့နာမည်ကြားဘူးရဲ့ဘာမှမသိဘူးပေါ့အ
ီဘိုလာကူးစက်ရောဂါမြန်မာနိုင်ငံမှာဖြစ်ပွားခြင်းမရှိသေးတဲ့အတွက်လူတို့ရာစိုးရိမ်မှုနှေးပါနေပြီးပညာပေးမှုအပိုင်းမှာအားနည်းနေတယ်လို့မြင်မိကြောင်းရန်ကုန်မြို့ကတူဦးကလည်းပြောပါတယ်
အီဘိုလာဗိုင်းရပ်စ်ကိုကတော့ကိုယ်နိုင်ငံဝင်ရောက်လာမှဟုတ်တဲ့အတွက်နိုင်ဆိုရင်တော့မရှိဘူး။ရောဂါတွေတောက်ဆရာကောင်းမှုမသိရ။ဘလောက်တိုင်းခါဒီတိကျလဲဆိုတော့တိကျလို့လည်းရှိရမသိရလို့လည်းရှိရ။အဲ့တော့ဒီရက်ွက်အစင်မျိုးနဲ့အစင်မှာလူတိုင်းသိအောင်သတိပေးကြညာတာမျိုးတော့မရှိသေးဘူး
။အီဘိုလာနဲ့ပတ်သက်လို့ပြည်သူတွေကြားကျန်းမာရေးပညာပေးမှုကိုကြေကြေပြန့်ပြန့်လှုပ်ဆောင်တင်တယ်လို့ဒေါက်တာမြင့်ဦးကအကြံပြုပါတယ
်။ဂျပန်အိုးနောက်ရောင်ရောဂါဆိုတာဘာလဲလူတို့ကသိမသိဘူး။အဲ့ဒီလူတို့တရားလာတဲ့မှာတုတ်ကွေးဖျားတယ်သူ့လုံးတုတ်ကွေးဖြစ်မယ်ငှက်ဖျားဖြစ်မယ်ဒါတွေသိရပါဘူးဒီဒီကလုံးတွေကလူလူနဲ့မရင်းမီဘူးပေါ့နော်အဲ့တော့နံပါတ်၁ကဒီအီဘိုလာဗိုင်းရပ်စ်ဆိုတာဒါလေဘလောက်ဒီဒုက္ခပေးတယ်လဲလူတွေဘလောက်သေစီလဲဒီကြောက်ဆရာရောဂါပါလားလို့ဒါတွေကိုသိအောင်တော့အဲ့လိုမျိုးတွေပေါ့နော်အခုတော့ကျွန်တော်တို့မှာကဒီဝက်ကနေလဲအီဘိုလာဖြစ်လာနိုင်တာပဲလေဝက်ကဲမြောက်ကဲသူတို့ပြောထားတာပေါ့နော်လူဝင်မြောက်ဝင်နေနောက်ကလင်းတို့တွေဒီလိုအကောင်တွေကနေသေမယ်ဒါကအဲ့ရနေရောဂါရတဲ့လူကသေသွားမယ်သေသွားတဲ့လူကို깟မယ်တွေ့မယ်အဲ့တော့ဒီတွင်မှာတော့အီဘိုလာကူးလာကအင်မတန်ရှားပါသေးတယ်။အီဘိုလာဘယ်တော့ကြောက်ဆရာကောင်းမလဲ။အခုကကူးတာကဆေးမရှိဘူး။အီဘိုလာကာကွယ်ဆေးမရှိဘူး၊ကူးတာဆေးမရှိဘူး။အဲ့တော့ကြောက်ကတ်တွေပျက်စီးမယ်၊ဆဲတွေပျက်စီးမယ်ဆိုအဲ့ဒါလိုက်ကားလာ။အဲ့တော့သေနှုံးရတယ်ကူးဆရာကိုင်းတော့ရှိတယ်။ဖြစ်ပြီဆိုရင်သေမယ်ဆိုတဲ့သဘောရှိတယ်။အီဘိုလာကိုသူ့တွေနားသူ့တွေဆရာဝန်ကိုယ်တိုင်ကမှအခုသေသွားပြီ။အဲ့လိုမျိုးတွေပေါ့နော်။အဲ့လိုမျိုးတွေရှိတဲ့ခါကျတော့ဒါအင်မတန်ကြောက်ဆရာကောင်းတဲ့ယောဂါဆိုတော့လူတွေမှာပညာပေးဖို့လိုမယ်ပေါ့နော်။
လူတွေကိုအလင်းအမြန်သေစေပြီးထိန်းချုပ်ဖို့ခက်ခဲတဲ့အီဘိုလာကူးစက်ရောဂါအန္တရာယ်ကိုတားဆီးကာကွယ်နိုင်ဖို့နိုင်ငံခြားဧည့်သည်တွေဝင်လာနိုင်တဲ့ရန်ကုန်နိုင်ငံတကာလေဆိပ်နဲ့အခြားပြည်ဝင်ပေါက်တွေမှာစမ်းသပ်စစ်ဆေးမှုတွေလုပ်နေပြီလို့မြန်မာအစိုးရပိုင်းသတင်းမီဒီယာတွေကတနင်္ဂနွေနေ့ကကြေညာခဲ့တာပါ။အီဘိုလာကူးစက်ရောဂါအပြင်အခြားကူးစက်ရောဂါတွေကိုပါစောင့်ကြည့်နေတယ်လို့အစိုးရကကြေညာထားပါတယ်ခင်ဗျာ။